ဆီးရီးယားအရှေ့မြောက်ပိုင်းမှာခါစ်တွေကိုတိုက်ခိုက်နေတဲ့တူရကီတွေအပြစ်ရက်ဖို့အမေရိကန်နဲ့တူရကီတို့သဘောတူညီမှုရပြီလို့တူရကီကိုရောက်နေတဲ့အမေရိကန်ဒုသမ္မတမိုက်ပန်စ်ကကြေညာလိုက်ပါတယ်။တူရကီသမ္မတရေဆပ်တာရစ်အာဒူဝန်နဲ့ကြာတာရင်းနေမှာတွေ့ဆုံဆွေးနွေးမှုအပြီးမှာအခုလိုကြေညာနိုင်ခဲ့တာဖြစ်ပါတယ်။အပြည့်အစုံကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးပါရှင်။
ဆီးရီးယားရှေ့မြောက်ပိုင်းကိုတူရကီရဲ့ကျူးကျော်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတူရကီကိုဖိအားပေးပြောဆိုဖို့အမေရိကန်ဒုသမ္မတမိုက်ပန့်စ်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာဗုဒ္ဓဟူးနေ့ကတူရကီကိုတွားရောက်ခဲ့တာပါ။ဇန်နဝါရီလမှာတူရကီသမ္မတရစ်ဆပ်တယက်အာဒူဝန်နဲ့အန်ကာရာမှာတွေ့ဆုံခဲ့တာဖြစ်ပြီးအခုလိုကြေညာလိုက်တာဖြစ်ပါတယ်
။ Today the United States and Turkey have agreed to a ceasefire in Syria.
ဆီးရီးယားမှာပြစ်ခတ်ရဆဲဖို့အမေရိကန်ပြည်ထောင်စုနဲ့တူရကီတို့ဒီကနေ့သဘောတူချက်ရလိုက်ပါပြီ။ထိကြရတဲ့ဇုံကနေ YPG လို့ခေါ်တဲ့ CAR တပ်တွေစုခေါ်သွားဖို့နိုင်120အချိန်ပေးတဲ့အနေနဲ့တူရကီဘက်ကငြိမ်းချမ်းရေးတွေဦး Peace Spring စစ်ဆင်မှုအားလုံးကိုရထားရမှာပါသူတို့အားလုံးစုခေါ်မှုပြည်စည်းချိန်အထိငြိမ်းချမ်းရေးတွေဦးစစ်ဆင်မှုကိုလုံးဝရထားဖို့ဖြစ်ပါတယ
် IS စစ်တွေးကြနေနေရမှာထဲထဲဝင်ဝင်ကူညီခဲ့တဲ့ American ရဲ့မဟာမိတ် CAR တွေကိုတူရကီကတိုက်ခိုက်နေတာနဲ့ Russia စီကဒုံခွင်းတုံးစနစ်ဝင်ယူခဲ့တာနဲ့ပတ်သက်ပြီးနေတို့အဖွဲ့ဝင်တူရကီပေါ်မှာကျေပြက်တဲ့အရေးယူတန်းခတ်မှုတွေချမှတ်ဖို့စီစဉ်နေတယ်လို့ American ထက်လွတ်တော်ကကြေညာလိုက်ပြီးနောက်တနေမှာပဲ American ကိုယ်စားလှယ်အဖွဲ့တူရကီကိုတွားရောက်ခဲ့တာဖြစ်ပါတယ်။ Syria အရှိမြောက်ပိုင်းနယ်စပ်ဒေသမှာတူရကီကအခုလို cuts တွေကိုတိုက်ခိုက်လာတာဟာသမ္မတ Donald Trump က American တပ်တွေအဲ့ဒီဒေသကနေရုတ်သိမ်းတယ်လို့ကြေညာခဲ့ပြီးမှဖြစ်ပွားလာတာကြောင့်တူရကီရဲ့ဒီစစ်ဆင်ရေးအတွက်သမ္မတ Trump ကတာဝန်ရှိတယ်လို့ဆွဆွဲနေကြပေမဲ့သမ္မတကတော့ငြင်းဆိုပါတယ်။
There was never given a green light. They've been wanting to do that for years.
တို့ဒီလိုဝင်တိုက်ဖို့ကျွန်တော်ဘယ်တော့မှမီးစိမ်းမပြခဲ့ပါဘူး။တကယ်တော့သူတို့ကဒီလိုလှုပ်ချင်နေတာနှစ်အတော်ကြာနေပါပြီ။ရှင်းရှင်းပြောရရင်သူတို့တိုက်နေတာကနှစ်နဲ့ကိုချီနေပါပြီ
။ YPG လို့ခေါ်တဲ့ Syria ကကတ်ပြည်သူစစ်တွေကိုတိုက်ခိုက်ဖို့အတွက် Turkey တွေကငင်းချင်းရင်းနှွေဦးစစ်ဆင်မှုကိုစတင်ခဲ့တာပါ။ YPG တွေဟာ Turkey နိုင်ငံနဲ့ဆယ်စုနှစ်နဲ့ချီပြီးတော်လှန်နေတဲ့ကတ်တွေနဲ့ဆက်နွယ်နေတယ်လို့ Turkey အစိုးရကသတ်မှတ်ထားပေမဲ့အမေရိကန်ထွက်ကတော့သူတို့ဟာ IS ချိန်မုံရေးမှာအဓိကအရေးပါနေတာဖြစ်ပါတယ်။ဗိုလ်တပူးနေတန်းစားရှင်းလင်းပွဲမှာတော့အခုလိုတူရကီရဲ့တိုက်ခိုက်မှုအတွက်စိုးရိမ်ကြောင်းသမ္မတထရမ်ကပြောဆိုခဲ့တယ်လို့အရသာဒုက္ခတွေတွေများလာတယ်လို့ဒေတာရင်း IS စစ်တွေးကြော်တွေပြန်ပြီးခေါင်းထောင်လာနိုင်တယ်လို့သတိပေးခဲ့ပါတယ်။အမေရိကန်ထက်လွတ်တော်မှတ်တွေကလည်းဆီးရီးယားကအမေရိကန်တပ်တွေရုတ်သိမ်းဖို့သမ္မတရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ကြောင်းတူရကီရဲ့စစ်ဆင်ရေးတွေကိုချက်ချင်းရပ်ဖို့ပြင်ကတ်စ်တွေကိုအမေရိကန်ကအကူအညီတွေဆက်ပြီးပေးဖို့အတွက်ဆုံးဖြတ်ချက်ကိုအတည်ပြုပေးခဲ့ပါတယ်။ဒါအပြင် IS စစ်တွေးကြော်တွေပြန်ပြီးခေါင်းထောင်မလာအောင်တိကျပြတ်သားတဲ့အစီအစဉ်တွေချပြဖို့ပါသမ္မတအင်ဂျူကိုတိုက်တွန်းခဲ့တာပါ။ဒီဆိုကိုသမ္မတထရမ့်ရဲ့ Republican Party ဝင်အများအပြားကပါထောက်ခံခဲ့ကြတာဖြစ်ပြီးသမ္မတကိုအမြဲတမ်းထောက်ခံနေရှိတဲ့ Republican အထက်လွှတ်တော်မှ Lindsey Graham ကတော့ဆီးရီးယားနဲ့ပတ်သက်ပြီးသမ္မတရဲ့လုပ်ရက်ကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်
။ Russia and Iran are not our friends.
Russia နဲ့ Iran တို့ဟာကျွန်တော်တို့ရဲ့မိတ်ဆွေတွေမဟုတ်ပါဘူး။သူတို့က American ရဲ့အကျိုးစီးပွားကိုလည်းအကာအကွယ်မပေးပါဘူး။ Gas တွေကမှကျွန်တော်တို့ရဲ့မိတ်ဆွေတွေပါ။အခုသူတို့ဟာအပြစ်ပဲခံနေရပါတယ်
။လွှတ်တော်မှ Graham ကသမ္မတရဲ့ပြောဆိုချက်တွေဟာဆီးရီးယားမှာပဋိပက္ခတွေအဆုံးတိုက်ရေးလှုပ်ဆောင်နေတဲ့ဒုသမ္မတ Pence နဲ့ဝန်ကြီး Pompeo တို့ရဲ့ကြိုးစားမှုကိုစိန်ခေါ်တယ်လို့ဖြစ်နေတယ်လို့လည်းဝေဖန်ပါတယ်။တူရကီသမ္မတအာဒူဝန်ဟာအမေရိကန်သမ္မတအင်ဂျူကိုနိုဗ ెంబ ာ23ရက်နေ့မှာလာရောက်ဖို့လည်းစီစဉ်ထားတာပါ။သမ္မတထရမ့်ဟာတူရကီပေါ်မှာအရေးယူမှုတွေချထားတာဖြစ်ပြီးတူရကီရဲ့တမနီတင်သွင်းမှုပေါ်မှာအခွန်တိုးမြှင့်လိုက်တယ်လို့တူရကီနဲ့ဒေါ်လာဘီလီယံ100ဘုံကုန်သွယ်မှုသဘောတူညီဖို့အတွက်ညှိနှိုင်းမှုကိုလည်းဖြတ်သိမ်းထားတယ်လို့ဆိုပါတယ်။